ရားပြည်နယ်ဒေသခေါ်ခင်းနေပြည်နယ်လွယ်ကော်မြို့ဇေဘိုင်းရက်ကွက်မှာဇန်နဝါရီ25ရက်နေ့ကဒရုန်းနဲ့မီးလောင်ပုံးကျဲခံလို့နှစ်ထပ်စီးမီးလောင်သွားတယ်လို့ KNDF နဲ့ KNDF လူအခွင့်အရေးအဖွဲ့က VOA ကိုပြောပါတယ်။မြို့ကန်တွေကဘေးလွတ်ရာကိုတိမ်းရှောင်နေကြတာမလို့လူအထိကိုက်တော့မရှိခဲ့ပါဘူး။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုအလိမ်မာကပြောပြပေးပါမယ်ခင်ဗျာ။
ကရင်နီပြည်နယ်လွိုင်ကော်မြို့ဈေးပိုင်းရပ်ကွက်မှာဒရုန်းနဲ့မီးလောင်ပုံးကျဲခံရလို့ဇန်နဝါရီလ25ရက်နေ့မနေ့ကနှစ်ထပ်စီးမီးလောင်သွားပါတယ်။အဆောက်အဦတော်တော်များများမီးလောင်သွားတဲ့အကြောင်းကရင်နီလူခွေရီတီထောင်သူကိုမညာက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်။
နေရာကတော့ကျွန်တော်ခေါ်တာကတော့ဒီဒေတာခေါ်ဖို့ဆိုရင်တော့ဒီလောက်ကမျိုးရဲ့ဟိုနှစ်ထပ်စီလို့လည်းခေါ်တယ်။ဘ ഹു စီလို့လည်းပြောတော့ဗောနော်ဟိုအဒီနာတကွင်ဖြစ်ပါတယ်။အဲ့တော့အတင်းစီတော့ကျွန်တော်မသိဘူး။ဒါပေမဲ့တခြားကူကတော့ဆောင်းဦးတော်တော်များမိလောင်နေတာတော့ကျွန်တော်သိရတယ်။
ဒီလေလုံးလိုက်ကော်မျိုးသိတိုက်ပွဲစတင်ကလေးကဒေသသူတွေဘေးလွတ်ရာကိုတိမ်းရှောင်နေကြတာမို့လူအထိကိုင်မရှိပါဘူး။ Facebook လူမှုကွန်ရက်စာမျက်နှာမှာပြန့်နေနေတဲ့ဓာတ်ပုံတွေအများနဖအစာဦးများစွာသူမိုးတွေအုတ်လျံတွေပြကြပြီးတော့ပြည့်စည်ဆုံးရှုံးမှုအများအများတွေ့နေရပါတယ်။မိလောက်သွားတဲ့နေရာမှာတော့တော်လိုင်းအင်အားစုတွေလှုပ်ရှားနေတာတွေရှိပေမဲ့တလေးလုံးတိုက်ပွဲစတင်ကလေးကအဲ့ဒီနေရာမှာနှစ်ဖက်ပြင်းထန်တဲ့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့ကိုပညာကပြောဆိုပါတယ်။
ဒီနေရာကလည်းတိုက်ပွဲအလင်းဖြစ်တဲ့နေရာလည်းမဟုတ်ဘူးပေါ့နော်တိုက်ပွဲမဖြစ်တော့လည်းဟိုစားရဲလောက်ကတင်းကလေးကအဲ့ဒီနေရာမှာတိုက်ပွဲတူတူတွေ့ရှိတဲ့နေရာလည်းဟိုမဟုတ်ဘူးလေနော်စီကန်စီလည်းရှိတဲ့နေရာမဟုတ်ဘူးသူတို့ကတော့ကျွန်တော်တို့ပြည်တော်မှကျွန်တော်ဒီတော့အင်အားစုကလည်းအဲ့ဒီနားမှာဟိုအဝင်ထွက်တတ်တော့လာလို့ရှိတော့ပေါ့နော်ဟိုအဲ့လောက်ပဲရှိပါတယ်ဒါပေမဲ့ဘာမှတိုက်ပွဲအလင်းဖြစ်ခြင်းမရှိဘဲနဲ့ဟိုယူတီရဲ့ဘုံနဲ့ကျတဲ့ပုံစံမျိုးဖြစ်တယ်ဆိုတာကတော့ကျွန်တော်ပြောလို့ရပါတယ်လူပြည်လူထုကတော့အဲ့ဒီနားတို့ပြန်မှာမရှိတဲ့အတွက်ကြောင့်မို့ဟိုလူထုတိုက်ခိုက်နေတာမျိုးတော့ဘာမှမရှိဘူး
ကရီဒီအမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ဗဟိုပြန်ကြားရေးတာဝန်ရှိသူတာအဲဆိုးကစစ်ကောင်စီဘက်ကဒရုန်းနဲ့မီးလောင်ပုံးပစ်ခတ်ခဲ့တာကြောင့်နှစ်ထပ်စီးလောင်သွားတဲ့အကြောင်းနဲ့ရိုက်ကော်ပြုတ်မှာကြီးကြီးမားမားမဟုတ်ပဲရပ်ဖက်ရန်ခါလောက်ပဲနှစ်ဖက်ပစ်ခတ်မှုရှိတယ်လို့အခုလိုပြောပါတယ်
မနေ့ကဟောနော်သက်ကောမျိုးရဲ့နှစ်ထပ်စီလို့လူတင်ညာတဲ့နေရာမှာဒါမျိုးကြီးတောင်းတာဖြစ်ပါတယ်ကွာသက်ကောစီဖက်ကဒါမျိုးကြီးတောင်းပုံးနေခြားတာမျိုးကြီးကြောင်းတာမျိုးတောင်းတာဖြစ်ပါတယ်တိုက်ပွဲတွေကတော့ကြီးမမာတော့မရှိဘူးဒါပေမဲ့ဒီရဖန်ရခါတော့ဒါပြစ်ခတ်မှုတွေကတော့ဖြစ်တာမျိုးတွေရှိပါတယ်ဟုတ်
စစ်ကောင်စီဘက်ကဒရုန်းနဲ့မီးလောင်ပုံးကျဲမှုနဲ့ပတ်သက်လို့ကြားပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူလူမှုရေးရာဝန်ကြီးဦးအောင်ဝင်းဦးကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူး။လက်လက်ကြီးပြစ်ခတ်မှု၄ကြောင်းအသုံးပြုပြစ်ခတ်မှုနဲ့ဖမ်းဆီးတပ်ဖြတ်ခံရတာဆရာနာဒိန်းယူပြီးနောက်ပိုင်းကရားဂရီနီပြည်နယ်မှာအရတား900ကျော်တင်ဆောင်ပြီးတော့နေအိမ်1500ထပ်မင်းနဲ့ထိခိုက်ပျက်စီးသွားပါတယ်။ဒီစီးရင်ကတော့ကရင်ပြည်လူခွေးရေးအဖွဲ့ကလက်လန်းမီတလောက်ပြုစုထားတဲ့စီးရင်ဖြစ်ပြီးတော့မြေပြင်မှာတိထမကများနိုင်ပါတယ်ရှင်။